တော်ရရှင်နေမင်္ဂလာပါခင်ဗျာမြန်မာနိုင်ငံအနှံ့က RFI တော်ရရှင်နေပြေးပို့လိုက်တဲ့စာနဲ့ရင်ဖွင့်သံတွေတင်ပြမယ့်အလှရောက်လာပြန်ပါပြီဒီတစ်ပတ်မှာတော့ကရင်ပြည်နယ်မြိုင်ကလေးကလူငယ်တယောက်ကိုမိုးရစေဝါနှစ်ပြားဖမ်းမိတဲ့အတွက်ထောင်ဒဏ်18နှစ်ချလိုက်လို့တရားမျှတမှုလိုချင်တဲ့အကြောင်းဖခင်ဖြစ်တဲ့သူပြောပြတာကိုအရင်ဆုံးဖွင့်ပြပါရစေ
ကျေးဇူးနဲ့ပါဗောနော်အများဆုံးအခုဖြစ်နေတာဒီလူငယ်ကြီးဗောနော်မိုးရစေဝါနဲ့ပတ်သက်ပြီးတော့ဖမ်းတာဆီရရကြတော့နော်အဲ့တော့ဒီကလေးတွေကြတော့တလုံးတလုံးဆိုတော့ထောင်နှစ်စီခြားတယ်လေဆင်းနေအထက်ယူရသလိုခြားတာဆိုတော့ပုံမှန်လည်းတက်တယ်တခါလဲ56 27လူတယောက်မှအနည်းဆုံးပုံမှန်3ခုဆိုတော့မလူလားအဲ့ဒီပုံမှန်တွေပေါ့နော်ဒီအားကြီးကကျွန်တော်သားကိုခြားလိုက်တဲ့အမင်းနဲ့ဆိုရင်56 27သုံးဆွဲမှုလောက်ဝထားရှိမှုအပြုပြုမှုအဲ့ဒီသုံးခုတော့မှ93ဥပဒေကမှဆိုရင်သုံးဆွဲသူက59နှစ်နဲ့အထက်ကိုချုပ်ပြီးခြားလို့ရအောင်တော့ဒါခြားရတာ69နှစ်ပါသုံးဆွဲသူတစ်ယောက်ပုံများနေတာနောက်ထောင်ထဲမှာဆိုတာလည်းဖန်ထည့်တာပဲရှိတယ်လေနေရာလည်းမရှိဘူးအဲ့ဒါနေရာလည်းဟိုတရုတ်ဝေရတယ်အဲ့ဒီကလည်းဝေရတယ်နောက်အစားအသောက်တွေကလည်းတွေ့ရလဲထောင်ထဲမှာတောင်းနေဆိုတာပြည့်တဲ့တိုင်းမသိသမီးမသိရင်ပဲတွေ့တာပါဒါလောက်စုကြည့်ကြည့်မှမအစ်စံပြည့်တဲ့ဆိုတာတော့အများကြီးခံရတဲ့လူတွေလေဟာတောင်းဝေးထောင်မှာဆောင်မဆန့်လို့တို့ဟိုတိုင်းဦးတို့ပို့တယ်မဟုတ်မှတို့ပို့ကြတယ်ဘုရားကြီးတွေလည်းအမေချတဲ့ခါဒီရောင်းလဲလူတွေကြတော့လမ်းကိုအများကြီးယူပြီးတော့ဘုန်းကြီးတို့တို့ဘာရောထုတ်ပြီးတယ်အဲ့ဒါတွေကြတော့ပြန်လွတ်သွားပြီတစ်နှစ်လောက်တစ်နှစ်ပြည့်လောက်တော့တစ်နှစ်မပြည့်ခင်လေအဲ့ဒါတွေထွက်ပေါက်လွတ်တဲ့ဟာတွေပေါ့နော်အဲ့ဒါမတရားမမျှတာတချို့ရကြတော့တချို့ရတွေကတော့ informer မိုးတယ်မတက်တဲ့ကလေးတွေကိုတက်အောင်တို့ပြင်လေးတယ်အဲ့ဒီ informer တွေကိုတို့ပြီးသားတယ်ခါပါညာဆိုပြီးတော့နောက်တော့လည်းခါကြတော့လူလူတခါလဲသူတို့ဆွဲစည်းတာရောအဲ့ဒီကလေးတို့
အဲ့ဒီကရင်ပြည်နယ်မှာပဲဖန်မြို့မှာတော့အရွယ်မရောက်သေးတဲ့ကလေး၄ယောက်ခိုးမှုကျူးလွန်တဲ့ကိစ္စမှာတရားစီရင်ရေးမမျှတတဲ့အကြောင်းမိခင်တယောက်ကအခုလိုပြောပြလာပါတယ
်ဟာမြို့အမှန်နဲ့ရောက်သွားစီတာလေကလေးတွေကမနစ်ကတစောင်းမုံးလားဖရားပွဲတစ်ခုမှာပေါ့နော်အဒီညမှာဒေသတစ်ခါကိုသူတို့ကဖတ်တော့ပေါ့ခိုးမှုဖြစ်ခဲ့တယ်ကလေး၄ယောက်ပြီးဆုံးတယောက်ကတော့ตะคนน่ะนี่เฉยๆอ่ะกวนลงหล่อว่ะแต่มาตูนอ่างบ่สิตาซะมีบวยโอ๋นี่ไม่ผีกินกางๆที่แค่พี่รอตามมาผีโบ2แยกหลูมาอามากันเนี่ยถั่วแค่เลยถั่วพี่รอคลีอ่ะสามมาผีตาอ่างเลยโกดานโอ๋ปัญญาทับขึ้นเลยบ่เนาะโกล่ะบาย22 2แยกนี่มาอไม่เปลี่ยนชาเลยคลีอ่ะปิดหาป้อง2บ่อัตซะๆนี่ดีมาเปลี่ยนล่ะมาสู่พี่รออย่างก็ก็มูอ่ะမအောင်စားလေဇာရိုက်တာသူပြင်ထိုက်သေးရေးချောင်းလူမှုဘဝနဲ့ပြလည်းနေတာချထားလေးပို့ခဲ့တယ်ဗောနော်အခုပြစ်ဒဏ်နဲ့ပြစ်မှုကမမျှတာဗောနော
်မကွေးတိုင်းကရက်ကြီးဥက္ကဋ္ဌရွေးချယ်မှုမှာဥပဒေအတိုင်းမဆောင်ရွက်ပဲအရင်လူတွေပဲခန့်ဖို့ကြိုးစားနေတယ်လို့ဒေသခံတယောက်ကအခုလိုပြောလာပါတယ
်ဆမဝဲမျိုးနဲ့မှာနှလုံးမြောင်ရဲ့မကင်းရဲ့စိတ်ရဲ့တုံးစာတော့အစုတော့အစုလုံးနေတဲ့အဲဒီအင်္ဂလိပ်လိုဆန်းနေရနေတင်းငုံနေဒီမဲကိုသိချက်ပေးမယ်ပေါ်မရှင်ငါဘူးပေါ်မချင်းရွေးပြီးတဲ့နောက်ကိုပဲဒီကခွဲရတော့အပင်မှုတွေရောအပိတက်ရွေးမယ်လို့ပြောတာပဲပြည်ုံကြီးကအခုချင်းကဒီအုပ်စုဥက္ကဋ္ဌကိုမင်းနဲ့လုပ်ဝဲလို့လည်းအတန်ဆက်လိုက်ပြီးစတတ်ပြီးတော့စီးုံနေတာပေါ့လုံဆုံးလုံးကြီးတွေကဒီထဲရလာတာဆိုတော့မြို့နယ်ထူထူအုပ်လက်အောက်ခံလောက်ရတာအရင်လူဟောင်းတွေကိုပဲကျွတ်ကျွတ်ကျွတ်အပိပေးထားတယ်ဆိုတော့လုံငန်းသဘောတရားရတာလောက်ရချင်ဒီလူဒီလူပါပဲအရင်တော့လည်းဘယ်လိုကွာချတော့ဆိုရွေးကောက်ပွဲသုကသာရေးတာတော့ဒီ၃ရွာရဲ့ပြည်မှု၁၈ရောက်စီရှိရယ်ပြည်မှုလေးတွေခေါ်ပြီးရေးတာအခုပေါ်ဒီပုံတင်နေအုပ်ချုပ်ရေးမှုကိုလွတ်တော်ကအရင်ရွေးပုံစနစ်မကျဘူးဆိုပြီးပြန်လုပ်ခိုင်းတာအရင်တိုင်းပဲလို့ပြောချင်တာ
နိုင်ငံသားစီစီကပ်ပြပုံမှာကရင်လူမျိုးအနေနဲ့ပေါ်ပြခြင်းတယ်လို့ပြောလာတာကိုလည်းနားဆင်ကြည့်ပါခင်ဗျာ
ကရင်ဆိုရင်ဟိုသွားလာတာမလုံခြုံမှုတွေကမှမဟုတ်လည်းအကြောင်းနာမည်တိုင်းပဲလုပ်ကြရတာလေကိုယ်တိုင်းလမ်းနာမည်တော့ကော့မလာဘူးပေါ့နာမည်ကပမာဏနာမည်လူကပြင်ဖြစ်နေလေလူရှိရကျွန်တော်ကလည်းပမာဗုဒ္ဓကြီးသားရယ်ကျွန်တော်မှမဟုတ်နဲ့ပြန်ပြောင်းမလို့ဆိုတော့ကိုပုံကတည်းကငိုင်းနေလေမန်လေးမှာကြောင်းသားတော့လို့ရတာလေကိုယ်စလီပါတခါပြလို့ရပြီပမာဘုရားပဲပြင်လာကျင်းစက်ကျင်းမဖြစ်စေချင်တာလေအချို့လဲကျင်းရကျင်းမဲ့ပြီးပြီးတော့ကားလည်းမပြားချင်လို့ပေါင်းမြင့်နေလောက်ဝကမှလို့ပဲလွတ်ကြတယ်ကြောင်းရကလေးကဆရာဆရာမတွေကလည်းလွယ်လွယ်မောင်မောင်တဲ့မားတော့မထဲတာလေနမေဒီကအဲ့တိုင်းပဲဆရာဆရာမတွေကလည်းဒီမမုန်နေလောကယုံကြတော့ယောမာလာလွတ်ကြတယ်ကြောင်းနာမည်ကိုအတူတူတော့ကျောင်းနာမည်တိုင်းမှာတရားရည်အုပ်ချုပ်မှုကလက်မခိုးသူကခိုးရတဲ့တရားလီရတာပေါ့တဲ့နောက်ပိုင်းကျမှသိရတဲ့ခါကျမှကိုယ်ကလက်မခိုးမှအကြောင်းတရားကြီး
က ချင်ပြည်နယ်အင်းတော်ကြီးနားကယူရတချို့မှာရေနေတဲ့အချိန်ပေါ်လာတဲ့မြေလွတ်တွေပေါ်ဒေသခံတွေပဲစိုက်တာတားမြစ်ခံရတယ်လို့ပြောပြလာတာကိုလည်းနားဆင်ကြည့်ပါခင်ဗျာ
။တမိုးရဲ့အင်းတော်ကြီးဒေသကိုဆက်ပြီးတော့ဖွင့်ထားတဲ့ရွာလေးပေါ့နော်။ထောင်းမဆိုတဲ့ရွာရဲ့အင်းအပေးမလေးတွေပေါ့နော်။ဒီကနည်းနည်းဆန်းသွားတဲ့ခါကျတော့ကုန်းတွေပေါ်တာလေ။ကုန်းပေါ်တဲ့နေရာမှလေးပဲပဲစိုက်တာဘာမှစိုက်တာမဟုတ်ဘူး။အင်းရဲ့တဘာဝပတ်ဝန်းကျင်ထင်းသေးပေါ့နော်။မြို့နယ်ကိုထိုးယူတိုင်းကလူတွေနဲ့ပြူပေါင်းပြီးတော့ပေါ့နော်။အဲ့ဒါကိုသူတို့ကတားတာနည်းနည်းတော့ခွင့်ရှိသေးတယ်တကောပေါင်းချင်ထင်းသေးဆိုပြီးတော့အဲ့ဒီရဲ့ပုတ်တယ်တွေတက်ဆိုင်ထားပါတော့နော်သူတို့ကတော့ထင်းသေးနေဆိုပြီးတော့ပဲလေးဆိုင်တဲ့ဥစ္စာကိုတတတာပေါ့နော်ရှင်းပြမယ်ဆိုဒီပေါ်တဲ့ကုန်းလေးဆိုတာမျိုးကဟိုငုံတော်လေးပေါ့နော်ဒါတွေကသဘာဝပတ်ဝန်းကျင်ထင်းသေးရေးဆိုပေမဲ့ဘာမှဖြစ်စီဒါမဟုတ်ဘူးထိခိုက်တာမဟုတ်ဘူးညံ့တာမဟုတ်ဘူးဒါအစင်အလားဒီမှာလှုပ်ရှားကြတာတွေကလည်းမြင့်ရှည်ဖြစ်တဲ့ရေလေးကိုခမ်းတဲ့အခါကျမှပဲတစ်နှစ်လုံးမှတစ်ခါပဲဆိုင်တာပေါ့
ဒီတစ်ပတ်သောရရှင်ပေးစာကဏ္ဍကိုဒီစာနဲ့ပဲနှုတ်ဆက်ပြရစေအခုလိုသောရရှင်တွေတွေ့ကြုံရတဲ့ကိုပတ်ဝန်းကျင်ကိုလူဖွဲ့ကိုလူဖွဲ့စည်းကအခြေအနေတွေစာရေးသားပေးပို့မယ်ဆိုရင် burmese@rfa.org ဆိုတဲ့အီးမေးလ်ကိုပေးပို့ရင်အမြန်ဆုံးရောက်ပါတယ်။အဲ့ဒီပြင်ရန်ကုန် RFA ရုံးဖုန်းနံပါတ်တွေဖြစ်ကြတဲ့96551နဲ့96459တို့ကိုလည်းဆက်သွယ်ပြီးပြောနိုင်ပါတယ်။သောရရှင်တွေဘေးရန်ကင်းပြီးငြိမ်းချမ်းကြပါစေခင်ဗျာ။